ပကောမျိုးကပုံမှန်4-6ပြင်ဆင်ရေးလူထုဟောပြောပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းကဦးကုတ်ကိုကြီးတို့ဟောပြောခဲ့တာဖြစ်ပါတယ်။ပြည်သူတွေကရွေးချယ်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပုံမှန်4-6ကိုမပြင်ကျင်ဘူးဆိုလို့ရှိရင်ဘာကြောင့်မပြင်ကျင်ဘူးဆိုတာကိုပြည်သူတွေကိုချပြဖို့လိုအပ်တယ်လို့ဦးကုတ်ကိုကြီးကအခုလိုပြောပါတယ်
။လွတ်တော်တဲမှာကျွန်တော်တို့အဆုံးဖြတ်ပေးရတော့4-6ပြင်မလားမပြင်ဘူးလားမဲခွဲဆုံးဖြတ်ရတဲ့အခါမျိုးမှာအခုကတည်းကကြိုတင်ပြီးတော့မြစ်တာရက်ခံခြင်းပါတယ်ပြောင်းမဲပေးပါကျွန်တော်နာမည်ဘသူဘယ်နိုင်ငံရေးပါတီကဘယ်မဲစန္ဒနယ်မြေကအမျိုးသားလွတ်တော်ကိုယ်စားလှယ်ဘယ်မဲစန္ဒနယ်မြေကပြည်သူလွတ်တော်ကိုယ်စားလှယ်ကျွန်တော်တို့4-6ပြင်ဆင်ရေးကိုကန့်ကွက်ပါတယ်ဆိုတာကိုနိုင်ငံသားမဲစန္ဒရှင်တွေကိုကိုယ်မဲစန္ဒနယ်မြေကမဲစန္ဒရှင်တွေသိအောင်ပြောင်းမဲပေးပါလို့ကျွန်တော်တိုက်တွန်းခြင်းတယ်ဘယ်နမဲနဲ့ပယ်ချလိုက်ပြီဆိုတာမျိုးတော့ပဲသိရတယ်တရုတ်ဝက်ဆက်ခလုတ်ကြီးကိုတော့မလုတ်ပါနဲ့ဒီ4-6နဲ့ပတ်သက်ပြီးတော့
အမျိုးသားဒီမိုကရေစီဘွဲ့ချုပ်နာယကဦးတင်ဦးကအမျိုးသားပြန်လည်တင်းမြတ်ရေးတိုင်းရင်းသားများဒဏ်ထူညီများမှုရရှိရေးပြည်တွင်းငြိမ်းချမ်းရေးရဖို့အတွက်အဓိကဖြစ်တဲ့ပုံမှန်4-6ကိုပြင်ဆင်ရမယ်လို့ပြောခဲ့ပါတယ်။လာမယ့်2015ခုနှစ်မှာဒေါအောင်ဆန်းစုကြည်သမရဖြစ်ရေးအတွက်ကြိုးပမ်းလိုတာကြောင့်ဘကိုးမျိုးက4-6ပြင်ဆင်ရေးအခမ်းအနားကိုလာရောက်တာဖြစ်ကြောင်းလည်းဦးတင်ဦးကအခုလိုပြောပါတယ
်။ကျွန်တော်ဒေါအောင်ဆန်းစုကြည်အောင်မြင်သည့်အထိလွတ်လာပြည်သူတွေရရှိရမယ်လွတ်လာရေးပြည်သူတွေဆုံးရှုံးနေတဲ့ဒီမိုကရေစီစသဖြင့်ဒါတွေကိုပိုင်ရှင်ပြည့်တဲ့ပြည်သူတွေလက်ဝဲကိုပြန်ရောက်လာအောင်ဆောင်ရွက်နိုင်ပြီးဒီနိုင်ငံတော်မှာမိမိဆောင်ရွက်လိုချင်တဲ့ကိစ္စရရပါအားလုံးကိုပြည်သူပြည်သားတို့ကတိုင်းသားများအားလုံးတို့ရဲ့အကျိုးအလို့ငါဆွန်းဆောင်နိုင်တဲ့ခေါင်းဆောင်ဖြစ်သည့်အထိကျွန်တော်မှတက်ဆွန်းသမျှလုပ်ခဲ့သမျှအတွေ့အကြုံအရေးချင်းနေတဲ့ခင်ဗျားကိုအောင်မြင်သည့်အထိကူညီမယ်ဆိုတဲ့စိတ်ဓာတ်နဲ့လာဖြစ်တယ်။ဒါကြောင့်မလို့ဒီနေ့ဒီပဲအောင်မြင်သည်ဒီကူညီမယ်။ဒါကြောင့်မလို့လာမဲ့ရွေးကောက်ပွဲမှာနိုင်ငံတော်သမ္မတဖြစ်ရမယ်ဆိုတဲ့တန်ဒိဋ္ဌာန်နဲ့လာရောက်ပြီးတော့ပြောဟောစည်းရုံးနေခြင်းဖြစ်တယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုရင်ပြည်သူတွေရဲ့ဘဝအကောင်းဘက်ကိုပြောင်းလဲလာနိုင်တယ်လို့ဟောပြောပွဲကိုတက်ရောက်တဲ့ဒေသခံတဦးကလည်းအခုလိုပြောပါတယ်။
ပြင်စရာပုံမှန်တယ်တော့အများကြီးရှိ436ကတော့ချက်ဖြစ်ဒီဟာကိုပြင်မှကျွန်တော်တို့ကြံတဲ့ဟာတွေကိုပြင်ရတာသူ့လိုလျောက်လွယ်ကူမှာဖြစ်ပါဒီဥစ္စာအမတ်တန်ခက်ခဲအောင်လုပ်ထားတဲ့ကိစ္စဖြစ်နေတဲ့အတွက်ဒီပုံမှန်436ကတော့ကျွန်တော်တို့ဘလို့မှလက်ခံနိုင်စရာအကြောင်းမရှိပါဘူး
ဒီနေ့ပဲခူးမျိုးကလူထုဟောပြောပွဲအတွက်တိုင်းဒေသကြီးအစိုးရကဟောပြောပွဲခွင့်ပြုခဲ့ပေမဲ့ပထမတောင်းခံတဲ့နေရာနှစ်ခုကိုတော့ခွင့်မပြုခဲ့ဘူးလို့သိရပါတယ်ဒီနေ့အခမ်းအနားကိုဒေသခံ1000ကျော်လောက်ကတက်ရောက်ပြီး4-6ပြင်ဆင်ရေးအတွက်လက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်